ဥရောပငါးနိုင်ငံကိုသတင်းနှစ်ပတ်ကြာခီးထွက်နေတဲ့ NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာပြည်ထောင်ငံလန်ဒန်မြို့တော်မှာရောက်ရှိနေပြီးမကြာခင်နိုင်ပိုင်းအတွင်းကပဲဗီတိန်အင်ရှိဇန်ဝေလာမင်းသားချားလ်စ်ကျင်းရတော်ဖြစ်တဲ့ကင်မရာရုနဲ့လန်ဒန်မြို့တော်ကချားလ်စ်မင်းသားရဲ့ဆန်အေကလဲရန့်စ်ဟောက်စ်မှာတွေ့ဆုံခဲ့ပါတယ်။နောက်ပိုင်းမှာဒေါ်ဆန်းစုကြည်ဟာဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ဒေါ်ဆန်းစုကြည်ဟာမြောက်ပိုင်းအိုင်ယာလန်ဘဲလ်ဖစ်မြို့ကိုသွားရောက်မှာဖြစ်ပြီးငင်းငင်းရင်းနဲ့ပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်တွေကိုလေ့လာမှာဖြစ်ပါတယ်။တောက်ကြနေ့မှာဆန်ဟတ်စ်တော်ဝင်စစ်တပ်ကတူကိုလည်းသွားရောက်လေ့လာမှာဖြစ်ပြီးစီးရေးလေ့ကျင့်မှုတွေကိုကြည့်ရှုမဲ့အပြင်ဗိုလ်လောင်းတွေကိုမိခွန်းပြောကြားဖို့ရှိတယ်လို့ပြည်ထောင်ငံရေးဝန်ကြီးဌာနကပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီမိုကရေစီရေးနဲ့လူ့အခွင့်အရေးတရားဥပဒေစိုးမိုးရေးအတွက်ကြိုးပမ်းခဲ့မှုတွေပေါ်ဂုဏ်ပြုတဲ့အနေနဲ့1990တုန်းကဥရောပပါလီမန်ကချီးမြှင့်ခဲ့တဲ့ဆာကာရော့ဖ်စုကိုဒေါ်ဆန်းစုကြည်အင်္ဂါနေ့မှာပြင်သစ်နိုင်ငံ Strasbourg မြို့မှာတွားရောက်လက်ခံရယူမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်ဒီမိုကရေစီပေါ်ထွန်းရေးအတွက်အဓိကလိုအပ်ချက်ဟာဖွဲ့စည်းပုံအခြေခံပြင်ဆင်ရေးရေးဆွဲရေးဖြစ်ကြောင်းဒေါ်ဆန်းစုကြည်ကသူ့ခီးစဉ်တွင်ရောက်တဲ့နိုင်ငံတိုင်းမှာပြောဆိုသွားပါတယ်ဒေါ်ဆန်းစုကြည်ကသူ့ရဲ့ခီးစဉ်အဆုံးမသတ်ခင်အီတလီနိုင်ငံကိုဝင်ရောက်အုံမှာဖြစ်ပြီးမြန်မာဒီမိုကရေစီအစဉ်တစိုက်အားပေးထောက်ခံတဲ့မြို့လေးမြို့ကိုတွားရောက်လေပတ်မှာဖြစ်ပါတယ်နိုဝင်ဘာလ2ရက်နေ့မှာသူ့ရဲ့ဥရောပခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်ခင်ဗျာ